တော်ရရှိမြတ်ခင်ဗျာပြည်သူ့လွတ်တော်ဥက္ကဋ္ဌသုရဦးရွှေမန်ဦးဆောင်ဖွဲ့စည်းထားတဲ့နေပြည်တော်အခြေဆိုင်ပြည်သူ့လွတ်တော်ဥပဒေရေးရာနဲ့အတူကိစ္စရများလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ရဲ့ရုံးခွဲကိုရန်ကုန်ယူစနတာဝါမှာဒီကနေ့စတင်ဖွင့်လှစ်လိုက်ပါတယ်ဒီကော်မရှင်မှာပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဦးနန္ဒကျော်စွာနဲ့အခြားလွတ်တော်ကိုယ်စားလှယ်နှုတ်ဦးအပါအဝင်ပြည်မကျွမ်းကျင်သူပညာရှင်တွေနဲ့ဖွဲ့စည်းထားပါတယ်ဒီကော်မရှင်ရုံးခွဲကနေလွတ်တော်တွင်ပြုပြင်တဲ့ဥပဒေတွေကိုစဉ်းစားစီစစ်သွားမယ်လို့သူရဦးရွှေမန်ကပြောကြားကြောင်းဒီကနေ့ရှင်းလင်းပွဲကိုတက်ရောက်ခဲ့သူရန်ကုန်တိုင်းဌာနရဲ့အက်ဒီတာဦးကိုကိုက RFA ကိုပြောပါတယ်
။ဒီနေ့ကတော့ဗျာပြည်သူ့လွှတ်တော်ဥပဒေရေးရနဲ့အစိုးရကိစ္စရများလေးလာစစ်သုံးသပ်ရေးကော်မရှင်ဆိုပြီးတော့ဒီလိုနိုဝင်ဘာ16ရက်ကဖွဲ့တယ်ဗျာ။အဲ့တော့ဖွဲ့ထားတဲ့ကော်မရှင်ကတော့ဒီလွှတ်တော်မှာဒီဥပဒေတွေကိုပေါ့ဗျာလက်ရှိရှိနေတဲ့ဥပဒေတွေကိုပြင်ဆင်တာပဲဖြစ်တာအသိပြဋ္ဌာန်းတာလေးကိစ္စတုပ်ကိုစစ်ဆေးပြီးတော့မှလေးလာစစ်သုံးသပ်ပြီးတော့လွှတ်တော်ကိုတင်ပြဖို့နဲ့အထူးကိစ္စရပ်တွေပေါ်ပေါက်လာရင်လည်းအဲ့ဒီကိစ္စရပ်တွေကိုဥပဒေမြင်နဲ့ရှင်းပြီးတော့လေးလာစနေသုံးသက်ပြီးတော့လွှတ်တော်ဥက္ကဋ္ဌတစ်ဆင့်လွှတ်တော်တို့တင်ပြရန်ဆိုပြီးတော့ပါတယ်။အဲ့တော့ဒီနေ့ပွဲကတော့တော်တော်များများအများစုကရန်ကုန်မှာနေကြတယ်အထုတ်တီကမအားဘူးဆိုတဲ့အတွက်ကြောင့်ရန်ကုန်မှာနေရင်လည်းဒီလုံငန်းတွေဆောင်ရွက်လို့ရအောင်လို့ဆိုပြီးတော့ရန်ကုန်ရုံးခွဲကိုဒီရွှေကုန်းတိုင်းမှာရှိတဲ့ဒီယူစနတာဝါမှာပွင့်လာတာ
။ပြည်သူ့လွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာစနေသုံးသက်ရေးကော်မရှင်ရဲ့လုပ်ငန်းသဘာဝနဲ့ပတ်သက်ပြီးသူလေးလာထားသမျှကိုဦးကိုကိုကအခုလိုထပ်ပြောပြပါတယ
်။လက်ရှိပေါ့နော်ကျွန်တော်တို့ဒီကော်မရှင်မှာလုပ်နေတဲ့လုပ်ငန်းတော့ဒီဥပဒေကိစ္စတွေကိုသူတို့လေးလာနေတယ်ပြောတယ်။လေးလာပြီးတော့သူကချက်ချင်းစစ်သုံးသပ်ပြီးတင်ပြမယ်ဆိုတော့ကျွန်တော်မြင်တာကတော့ဒီကော်မရှင်ကနေသက်ဆိုင်တဲ့အဖွဲ့အစည်းတွေပေါ့လေဆွေးနွေးစကားပြောပြီးတော့လိုအပ်တာညှိနှိုင်းလို့ရမယ်လို့ပြောတယ်ပေါ့ဥပမာပေါ့ဗျာ။ပဝင်းကြီးတင်းနေဆိုတဲ့ပဝင်းကြီးနေပညာရှင်တွေကဘလို့ဥပဒေမျိုးလိုရတယ်လဲညှိနှိုင်းဆောင်ရွက်လို့ရမယ်။အဲဒီသဘောမျိုးတွေပေါ့ဥပဒေဟောင်းနေပဲဖြစ်စေအစ်စ်ပဲဖြစ်စေသက်ဆိုင်ရာကျွမ်းကျင်ရာနေပဲမှာရှိတဲ့ပုဂ္ဂိုလ်တွေနဲ့လည်းသူကညှိနှိုင်းဆောင်ရွက်လို့ရတဲ့သဘောမျိုးဖြစ်တယ်။ဒါတော့ကျွန်တော်တင်တာတော့ဒီပြည်သူ့လူထုရဲ့ဥပဒေပြုခွင့်အနေထားကိုပို့ပြီးတော့ကောင်းမွန်အောင်ရယ်ပို့ပြီးတော့စနစ်ပေါ်ကြအောင်လုပ်ပေးတဲ့သဘောပဲလို့ကျွန်တော်မြင်တယ်
။ဒီနေရာမှာမေးစရာက2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒီကော်မရှင်ကပြင်ဆင်ဖို့ပြန်ပေးသွားမှာလားဆိုတာပဲဖြစ်ပါတယ်။ဦးကိုကိုပြောတာက
ကျွန်တော်တို့တော့ကော်မရှင်ရဲ့လုပ်ငန်းထဲမှာတော့ဖွဲ့စည်းအထုတ်ဖို့အခြေခံဥပဒေဆိုတာတော့မပါဘူးဗျ။လက်ရှိတည်ဆဲဥပဒေတွေဆိုတော့ဟိုကျွန်တော်ထင်တယ်လေဒီရောအတုံးဝင်လဲဝင်မယ်မဝင်လဲမဝင်အဲ့ဒါတော့ကျွန်တော်ကတော့ခါခါနာနာမသိဘူးဒီနေ့ကျွန်တော်တို့ဒီလွတ်တော်ဥက္ကဋ္ဌကြီးပြောတဲ့အချိန်မှာကျွန်တော်တို့ဘာပဲပြောပြောကျွန်တော်တို့နိုင်ငံမှာစီးပွားရေးပြည်ပောင်းလဲမှုတွေလုပ်ဖို့အများကြီးကြံနေတယ်အဲ့တော့တိုင်းပြည်မှာစီးပွားပြည်ပောင်းလဲမှုလုပ်နိုင်မှာလားနိုင်ငံသားတွေကအကျိုးစီးပွားကိုဒါအပြည့်အဝကသူတို့ခံစားနိုင်မယ်ဆိုပြီးပြောတယ်ပြောပြီးတဲ့ချိန်သူကအဲ့ဒီစီးပွားရေးနဲ့ပတ်သက်တဲ့ဥပဒေချမ်းဥပဒေ၅ခုကိုသူဒါဂျေးလာဆက်စစ်သုံးသပ်နေတယ်လို့ပြောပြီးတော့ဒါမဲ့လွတ်တော်မှာဒီဥပဒေနဲ့ပတ်သက်တာကိုသူဆောင်ရွက်မယ်လို့ပြောတယ်ကဒီစီးပွားရေးဆိုင်ရာဥပဒေပေါ့နော်ဥမာပြပြောရစေဗျာသူဥမာပြောတာအရင်လုံးကရောဗျာ top down ပေါ့ဗျာအပေါ်ကနေပြီးတော့အောက်မှာပါလေလို့အမှန်နဲ့ပြည်သူတွေပါလေလို့အတလဲဆိုတာကိုဟိုမိမိဘမျိုးတို့စဉ်းစားဆုံးဖြတ်ပြီးတော့ဒါချကြတယ်ပေါ့ဗျာဒါစီမံကိန်းပုံစံမျိုးသွားတယ်ပေါ့အခုကျတော့ဒီလိုမလုပ်တော့ဘူးပေါ့ဗျာအောက်ကပါလေဖြစ်ချင်တာလို့ဆိုတာပေါ့အပေါ်ကနေပြန်ပြီးအကောင့်တွေပေါ်ရတယ်ဆိုတဲ့သဘောမျိုးသူကပြောတယ
်ပြည်သူလွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များစမ်းစစ်လေ့လာရေးကော်မရှင်ရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးဥပဒေအကျိုးဆောင်ရှေ့နေဦးအောင်သိန်းကအခုလိုမှတ်ချက်ပေးပြောဆိုပါရခင်ဗျာ
ကျွန်တော်အမြင်ပြောမယ်ဆိုရင်ဗျာဒီ2008ဖွဲ့စည်းပုံဟာဥပဒေရဲ့အချုပ်ပဲပေါ့နော်အဲဒီဥပဒေရဲ့အချုပ်ကိုစပြီးတော့ဖြိုးလဲလိုအပ်တယ်ဗျာအဲဒီဥပဒေအချုပ်ကိုဘာမှမထိမတွေ့ရဲထားပြီးတော့အောက်ခြေပိုင်းကဖြစ်နေတဲ့ဒီဥပဒေဆိုင်ရာတည်တဲ့ဥပဒေအချုပ်ကိုအဲ့ပြုလာပြင်လာလျှောက်လိုက်လုပ်လို့မယ်ဆိုရင်အဓိကအချက်ကြီးဟာရပ်သွားပြီးတော့စုံပါပဲပြင်မဥရည်နဲ့ဒီမျိုးသားညီနာခံကိုစန့်ကျင်တဲ့ဥရည်ပုံမှန်ရည်စုထုတ်တယ်အခုမျိုးသားညီနာခံမရှိတော့ဘူးဗျာမရှိဘူးဥရည်မျိုးဖြစ်တာဘာမှဆန်းတဲ့တက်တာမှမဟုတ်ပဲနဲ့ဆိုတော့လေအခုကျွန်တော်တို့နှစ်ခုရှိလျှောက်လုံးမှာဒီ electronic ဥရည်နဲ့စပြီးတော့မြန်ကုန်နိုင်ငံကစပေါ်တယ်အခြားပြည်အစိုးရပြည်တယ်တခုလို့သတ်မှတ်ပြီးတော့ internet cafe ရဆောင်ဆိုင်ပြီးတော့အဲချင်းချုပ်ပြီးတော့လုံနေတယ်ဆိုရင်ကိစ္စရက်ကြီးဟာခင်ဗျဘယ်လိုလုပ်ပြီးတော့ခင်ဗျချင်းပြီးကြိုတက်တဲ့နိုင်ငံတော်သိရှိကိုသွားမလဲလို့ဘယ်လိုပြောလို့ရမလဲဗျအချင်းချင်းတော့အချိန်ကအမှုတွေကိုပါစမ်းကြိုင်ပြီးပြန်မယ်ဆိုတဲ့ဟာတော့ကျွန်တော်တို့ကဒါပြင်လို့ရအောင်ပြောင်းတော့လုပ်ဖို့လိုလိမ့်မယ်လို့ပဲကျွန်တော်သဘောထားပြီးရှင်းပါတယ
်အဲ့ဒီပြည်သူ့လွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရက်များလေးလာစမ်းစစ်သုံးသပ်ရေးကော်မရှင်ရုံးဖွင့်ပွဲကိုမြန်မာနိုင်ငံဆိုင်ရာတရုတ်တမ်မကြီးကိုတိုင်တက်ရောက်ပြီးပြည်သူ့လွှတ်တော်မှာအသုံးပြုဖို့ကွန်ပျူတာတချို့လာရောက်လှူဒါန်းသွားကြောင်းသိရပါပါခင်ဗျာ။